ဖေဖော်ဝါရီလ20ရက်နေ့ညနေပိုင်းကရွှေပြည်သာစစ်မှုဆုံမှာအခြေခံလုခလစာတုံ့ပြန်ပေးဖို့ဆန္ဒပြတောင်းဆိုနေတဲ့အထည်ချုပ်အလို့သမားတပိတ်ကိုရဲအာဏာပိုင်တွေကအကြမ်းဖက်ဖြိုခွဲခဲ့ပြီးအခြေအနေတွေဟာတင်းမာခဲ့ပါတယ်။အမျိုးသမီးအလို့သမား35ဦးကျော်လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ရဲတချို့လည်းဒဏ်ရာရခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဒါအပြင်ဥဆောင်လှုပ်ရှားနေတဲ့အလို့သမားတပိတ်ခေါင်းဆောင်၈ဦးကိုရဲအာဏာပိုင်တွေဘက်ကလည်းဖမ်းဆီးခေါ်ဆောင်သွားပါတယ်။လက်ရှိအခြေအနေမှာတော့ဒီစူပေါင်းအလုတ်သမားတပိတ်စခန်းကိုအီလန်းမြန်မာအထည်ချုပ်စက်ယုံရှိမှဆက်လက်ထားရှိပြီးအလုတ်သမားအင်အား600လောက်ညာလုံးပေါက်ထိုင်တပိတ်ဆန္ဒပြနေကြပါတယ်အကြောင်းဆောင်ကဒီလိုပါရှင်အခုရွှေပြည်သာစစ်မှုဆောင်နှစ်မှာဆန္ဒပြနေတဲ့အထည်ချုပ်စက်ယုံအလုတ်သမားတွေဟာကိုရီးယားလူမျိုးပိုင်တွေဖြစ်တဲ့အီလန်းမြန်မာကော့စတင်နဲ့နောက်တရုတ်လူမျိုးပိုင်ဖြစ်တဲ့ဖို့ဒ်ဂလိုရီစက်ယုံကဖြစ်ပါတယ်အခြေခံလစာတုံ့ပြန်ပေးဖို့တက်ဆိုင်ရာစက်ယုံတွေရှိမှရတရင်ပတ်နှစ်ပတ်ကြာကြာဆန္ဒပြနေတဲ့အလုတ်သမားတပိတ်စခန်းတွေကိုတောက်ကြာနေညနေပိုင်းမှာလုံခြုံရေးရဲတပ်ဖွဲ့အင်အား400လောက်ကဖြိုခွဲခဲ့တယ်လို့အလုတ်သမားတပိတ်ခေါင်းဆောင်တအုပ်ဖြစ်သူအီလန်းမြန်မာစက်ယုံကမဝင်းတန်းက VOE ကိုပြောပါတယ်
ကျွန်တော်တို့ကပထမတော့ကကျွန်တော်တို့ကလေးတွေကလည်းရဲတပ်သား3စီးလာတယ်4စီးလာတယ်ကျွန်တော်မဖြစ်လောက်ဘူးထင်တယ်ပေါ့ကလေးတွေစစ်တောင်းချီတက်မယ်ဆိုပြီးတောင်းချီလာတဲ့အချိန်မှာကျွန်တော်တို့ရှီမှာစံခဲ့တဲ့ကလေးတွေကိုဘယ်လိုလုပ်လဲဆိုတော့ပထမအစားကတော့လာမေးတယ်ကျော်ဒီတဲ့စကောင်ရှေ့ပေးလို့ရှေ့ပေးအောင်ကျွန်တော်တို့ကအပလို့ရှေ့ပေးရမယ်ကျွန်တော်ပတ်စံမရတဲ့အတွက်ကျွန်တော်မဖြည့်ပေးနိုင်ဘူးပေါ့ဒါသူကဆက်အောင်ရှေ့မှာပြင်နေတယ်ကျွန်တော်တို့ဖယ်ပေးရမယ်ပေါ့ဖယ်ပေးလို့ရှိရင်ဥပဒေကအရေးယူမယ်အရေးယူမယ်ဆိုတော့ကျွန်တော်ဘာပုံမှန်နဲ့အရေးယူမှလဲဆိုတော့ကျွန်တော်ပုံမှန်ကိုမပြောနိုင်ဘူးသူကဆက်အောင်ရှေ့ပိတ်ဆို့မှုနဲ့လည်းအဲ့လိုမျိုးပြောတယ်ပြောတယ်ကျွန်တော်လည်းအထက်ခံပြောတာဒါမှမဟုတ်ကျွန်တော်နေမရရဲတယ်မဟုတ်ဘူးလေနိုင်တာအရေးလို့ပြောတာလေကျွန်တော်တို့ပြောနေပြောပြီးတော့ကျွန်တော်လည်းအတောင်းနဲ့တော့အထက်ခံနေတာပေါ့အဲ့လိုမှမဖြစ်ဘူးဆိုလို့ရှိရင်ပေါ့နော်ကျွန်တော်တို့အကုန်လုံးဖမ်းမယ်ပေါ့မနဲ့ဖမ်းမယ်ဆိုတော့ဘာဥပဒေနဲ့ဘာအပေါင်းမနဲ့ဖမ်းမှလဲပေါ့အာနာလေးကျတော့ကြိုက်ကြလေးတွေကိုအရင်ဆုံးခေါ်သွားရှေ့ရကူခေါ်သွားချင်မှစံခဲ့တဲ့မင်းကလေးတွေအကုန်လုံးလိုက်မယ်ဆိုလိုက်ကြမယ်ကျမတို့နောက်ဆုံးဖမ်းခံရတော့ကျမတို့တော့ရဲမဆွေးရတော့ဖမ်းခံတယ်155လောက်ရှိကျမတို့ပြစ်ချက်မရှိဘူးကျမတို့ဖမ်းတယ်ကျမတို့ကောက်ပေါက်တက်မယ်ဆိုတက်ပြီးနောက်ဆုံးကျတော့တပိတ်ချက်ကြောင့်ပြန်ချီတက်လာတဲ့ကျတော့ကျမအိုက်ကောက်ဖောက်ထုတ်ပြီးတော့ရောက်ပြထွက်လာခဲ့တယ်ထွက်ပြီးအမသူတို့ရလည်းဟိုလိုကြိုက်ကြခလေးတွေတော့အထိနာပဲရောက်40လောက်ဆန်ရရပါတယ်ရောက်ကြလေးကအခုလက်ရှိကျမရှိမှာသတင်းကဆို345ယောက်ရှိတယ်ရောက်ကြလေးကကြီးကြီးမားမားဖြစ်တာပေါ့နော်မင်းကလေးတွေကတော့အများကြီးပဲမှာအယောက်40ဆို35ယောက်ကမင်းကလေးတွေပေါ့သူစုစုနဲ့ညီလုံးကြီးကျဲတာတွေကဘာရောစားရှိရဲတွေပိတ်တုံးနေလို့သူကဒိုင်းနဲ့အကာရင်းနဲ့အကုန်လုံးလာပြီးတော့သူတို့တပိတ်စကောင်အကုန်ဖြိုသွားတယ်ရှိနေတဲ့အမိုးတွေအကာရင်းအကုန်ဖျက်ခဲ့တယ်ခလေးတွေကလည်းအမှရိုက်နှက်သွားတယ်အခုဆိုဆွဲအောင်ကခလေးတွေနဲ့တောင်းကြိုးလာမကြိုးလာဆိုအခုမှဆွဲအောင်မှာကမ်းမရိုက်ဖို့အစီအစဉ်လုပ်နေတော့မရှိသေးဘူ
းဆိုတော့အမတို့ကစူပေါင်းတပိတ်ကိုအခုဘယ်နေရာမှာလောက်ထားလဲရှင
်ကျမတို့အီလန်မြန်မာမှာ
အလုံးဒီအလုတ်သမားအင်အားဘယ်လောက်ရှိလဲရှင်အခုအဲ့ဒီစက္ကန့်မှာနေ
600ကျော်လောက်လို့ရှိတယ
်ဟုတ်ကဲ့အဲ့တော့အမတို့အဲ့ဒီခုစူပေါင်းဟိုဆန္ဒပြနေတဲ့ဒီတပိတ်စက္ကန့်ကနေပြီးတော့ဘာဆက်လုပ်သွားမလဲရှင
်ကျမတို့လူတွေတော့တိုက်ခဲ့ဆိုမရမချင်းတော့တောင်းပါပါဘာအဓိကတောင်းဆိုစရာအခြေခံလုခလာတာ300ရရှိဖို့ရယ်နောက်တော့အစိုးရအခြေခံလုခလာတာအနေနဲ့တော့မှတ်ပေးဖို့ရယ်နောက်အာဆီယံလာတာအတိုင်းကျမတို့လုပ်ပေးဖို့တော့ဒီကြပေါ့
နှစ်ဖက်တင်းမာတဲ့အခြေအနေတွေကြောင့်လုံးကြုံရေးရဲတချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့မျက်မြင်သက်သေတချို့က VOE ကိုပြောပါတယ်။လက်ရှိအထည်ချုပ်အလုတ်သမားတဦးရဲ့အခြေခံလစာဝင်ငွေဟာတစ်လကိုမြန်မာကျပ်4000ဖြစ်ပါတယ်။အခြားအချိန်ပိုကြီးရက်မှန်ကြီးနဲ့ဘောနပ်စ်တို့ပေါင်းမှကျပ်8000နဲ့တသိန်းပဝန်းကျင်လောက်ရကြတာပါ။ဒါကြောင့်မိသားစုစားစရာအတွက်လုံလုံလောက်လောက်မရှိတာကြောင့်အခုလိုအခြေခံလစာတိုးမြှင့်ပေးဖို့အလုတ်သမားတွေကဆန္ဒပြနေကြတာဖြစ်ပါတယ်။ဖေဖော်ဝါရီလ2ရက်နေ့အလုတ်သမားတွေဆန္ဒစမပြခင်မှာစက်ယုံပိုင်ရှင်တွေနဲ့လောက်ခလစာတိုးမြင့်ပေးဖို့ညှိနှိုင်းခဲ့ပုံကိုမဝင်းတန်းကအခုလိုပြောပါတယ
်။ဆရာမတော့ကျွန်တော်စက်ယုံထဲမှာရှိရပါတော့။ညှိတဲ့တင်ကကျွန်တော်3,000-2,000ခွင့်နဲ့ဆိုတော့ကျွန်တော်လက်ခံမဲ့နေသားမှာရှိပြီးပါပြီ။ခလေးတို့ပြောပြီးပါပြီ။ပြီးတဲ့ချိန်ကျမှသူကလှုပ်ဝဲမလှုပ်ဝဲမဆိုအီလေးဆွဲပြီးအချင်းကိုဆွဲထားခဲ့တာ။တိတိကျကျအချိန်နဲ့အမှန်ကန်လုံးကိုကျွန်တော်လိုချင်တယ်ပေါ့။ဒါမှကျွန်တော်ဒီလောက်မဟုတ်ဘူး။3,000-5,000ရက်နေ့လောက်စာဖြစ်တဲ့အချိန်ကျမှကျွန်တော်တောင်းပါပါအဲ့လိုကျတော့တဘောတူပဲတူခဲ့ရပြည့်အချင်းကျတော့တော့ကျမတို့ဘယ်လိုပြောလဲဆိုမပေးနိုင်တော့ဘူးလေတဖေးကတဖေးချင်းချပေးလိုက်ပြီပထမတော့ကျတဖေးမရှိဘူးအမေတဖေးကဟိုတော့တယ်ဒီတော့တယ်ပေါ့ဒီမျိုးလွှဲပြောတာပေါ့နောက်ဆိုတဖေးကတဖေးချင်းချပေးလိုက်ကျတော့လိုချင်တဲ့ချက်ကိုတနည်းလာနေမှအဖြေမပေးရင်ကျတော့ကိုလိုချင်တဲ့အတိုင်းတောင်းဆိုရမယ်လေဆိုတော့ဆယ်နှစ်နဲ့တဖေးကပြန်လာပြီးမီတင်လုပ်လိုက်တယ်တဲ့မီတင်လုပ်ပြီးတော့300ပဲပေးနိုင်တယ်ကျတော့တောင်းတဲ့ပတ်စံကိုမပေးနိုင်ဘူးဆိုအဲ့လိုပြောတယ်ကျောင်းအချိန်မှာကလေးကလက်မခံနိုင်ပါနဲ့ကျမစားလုပ်ပြီးတဲ့အချိန်မှာအပြင်ကိုတပိတ်စကားစတာပဲနေကင်းစက်တယ်မှာ72နာရီမှစရပြီ
ဒါဆိုရင်အစိုးရကရောဈာဝင်ပြီးတော့သူတို့စိတ်ဆက်ညှိနှိုင်းတာရောရှိလားရှင်
ဝင်ကြီးတော့ဆင်းလာပြီညရောတနေ့ကတင်းရစတိုင်ကြီးရဲ့ညပြင်မဲ့လဲကျွန်တော်တို့ဒေးကြီးကိုလေးရတဲ့တူကြီးမပေးဘူးရဲ့အားကြောင့်ကျွန်တော်တို့နေရာဖယ်ပေးဖို့ဝင်ကြီးကပြောပါတယ်ဒီမှာမနေပေးဘူးပေါ့နော်တနေ့အောင်ရွှေ့ပေးဖို့ကျွန်တော်တို့စာတင်ပေါ့နော်တရားဝင်စာတင်ပြီးတော့ရင်းစုစီနဲ့လမ်းလျှောက်မယ်ဆိုလျှောက်ဒီမှာတပိတ်စကန်တက်မဆွဲထားဖို့ပြောပါတယ်ဒီဆက်ကိုရှိရနေဖယ်ပေးရမယ်တဲ့မဖယ်ပေးလို့ရှိရင်ဥပဒေကအရေးယူမယ်တဲ့ဥပဒေကအရေးယူမယ်ဆိုကျွန်တော်ဥပဒေကဘာပုံမှန်နဲ့တက်မလဲဆိုတော့တို့ကျွန်တော်တို့မပြောဘူးရှင်မပြောဘဲနဲ့ကလေးတွေကုန်ပန်းတာ
အလားတူလှိုင်းတရားမျိုးနဲ့ကတိုင်ရီအထယ်ချုပ်ဆက်ယုံအလုပ်သမားတွေကလည်းလောက်ခလာစာတုံ့ပြန်ပြီးစနပြနေကြဆဲဖြစ်ပါရဲ့ရှင်